နေပြည်တော်မှာရောက်ရှိနေတဲ့တရုတ်သမ္မတရှီဂျင်ပင်ကိုနိုင်ငံတော်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံတို့ကြိုဆိုတွေ့ဆုံခဲ့ကြပါတယ်။တရုတ်မြန်မာဆက်ဆံရေးအနှစ်80ပြည့်အထိမ်းအမှတ်နဲ့တရုတ်သမ္မတရှီဂျင်ပင်ဟာမြန်မာနိုင်ငံကိုဒီကနေ့ရောက်ရှိလာခဲ့တာပါ။မြန်မာနိုင်ငံကိုအနှစ်20နီးပါးအတွင်းပထမဆုံးရောက်လာတဲ့တရုတ်သမ္မတကိုသမ္မတဦးဝင်းမြင့်ကသမ္မတအင်ဒိုမှာဂုံပြူတက်ဖွဲ့နဲ့ကြိုဆိုတွေ့ဆုံပါတယ်။တရုတ်သမ္မတရဲ့ခရီးစဉ်ဟာတိတ်ကိုအရေးကြီးပြီးသမိုင်းဝင်တဲ့ခရီးစဉ်ဖြစ်တယ်လို့သမ္မတဦးဝင်းမြင့်ကသတင်းတောက်တွေကိုပြောပါတယ်။တရုတ်သမ္မတရှီဂျင်ပင်ဟာသမ္မတဦးဝင်းမြင့်နဲ့တွေ့ဆုံခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့လည်းဒီကနေ့တီးခြားတွေ့ဆုံနှုတ်ဆက်ခဲ့ပါတယ်။နောက်ပတ်စနေနေ့မှာတော့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တရုတ်သမ္မတရှီတို့တွေ့ဆုံမှာဖြစ်ပါတယ်။နှစ်နိုင်ငံစည်ရေးလုံခြုံရေးကိစ္စတွေကိုဆွေးနွေးကြမယ်လို့တမတော်တာဝန်ရှိသူက VOA မြန်မာပိုင်းကိုပြောပါတယ်။အခုညပိုင်းသမ္မတအင်တော်မှာပြုလုပ်တဲ့နိုင်ငံတော်ညစာစားပွဲအခမ်းအနားမှာတော့တရုတ်တန်ယုံရဲ့ဖိတ်ကြားချက်နဲ့တိုင်းရင်းသားခေါင်းဆောင်တွေလည်းတက်ရောက်ကြပါတယ်။တရုတ်သမ္မတရဲ့ခီးစဉ်အတွင်းခေတ်သစ်ပိုလန်မှကြီးဆိုင်ရာစီမံကိန်းအတွက်တရုတ်နဲ့မြန်မာကြားကုန်သွယ်ရေးစီးပွားရေးသဘောတူစာချုပ်တွေလက်မှတ်ထိုးဖို့စီစဉ်ထားပါတယ်။တရုတ်မြန်မာဆက်ဆံရေးအနှစ်80ပြည့်အထိမ်းအမှတ်ဖြစ်တရုတ်မြန်မာယဉ်ကျေးမှုနဲ့ခီးသွားလာရေးအစီအစဉ်ကိုမိတ်ဆက်ပွဲအပါအဝင်အထိမ်းအမှတ်အခမ်းအနားတွေကိုလည်းတရုတ်သမ္မတရှီဂျင်ပင်သူ့ရဲ့ခီးစဉ်အတွင်းတက်ရောက်ဖို့ရှိပါတယ်ရှင်။